ရှိတောင်အရှာမှာမိုးကောင်ရေရှာဖြစ်နေတဲ့အတွက်ကမ္ဘာဆန်အများဆုံးထုတ်လုပ်တဲ့ထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံတွေကဆန်ထုတ်လုပ်မှုကိုချိန်ချောက်လာနေပါတယ်။နှစ်နှစ်အတွင်းမှာဆန်ဈေးတွေအနည်းဆုံးကိုထိုးချနေတာကြောင့်မလို့ဒေသမားတွေရဲ့ဝင်ငွေတွေထိခိုက်နေတဲ့အချိန်မှာအခုလိုဆန်ထုတ်လုပ်မှုကျဆင်းလာတဲ့အပေါ်စိုးရိမ်ပူပန်မှုတွေဖြစ်ပေါ်လာနေကြတာပါ။ဒါပေမဲ့အရှာ ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံတို့မှာမိုးနည်းနေတဲ့အတွက်ဆန်ထုတ်လုပ်မှု40ရာခိုင်နှုန်းလောက်ကျဆင်းသွားပါတယ်။ပုံမှန်အားဖြင့်တော့လယ်သမားတွေဟာဩဂုတ်နဲ့စက်တင်ဘာလတွေမှာစပားတွေကိုစတင်စပြုတ်ကြတာဖြစ်ပါတယ်။ငကူကလေးကစပြုတ်ရေရှားပါနေတဲ့ထိုင်းနိုင်ငံမှာဒီတဲ့ပိုရှားပါတဲ့အခြေအနေနဲ့ကြုံရမယ့်အရေးကိုထိုင်းအစိုးရကစိုးရိမ်ပူပန်နေပါတယ်။စူပူဆန်ချူဟာဖတ်ထရာအာမခံကုမ္ပဏီကညွှန်ကြားရမှုဖြစ်တယ်လို့သူတေသနာဌာနအကြီးအကဲလည်းဖြစ်ပါတယ်။
Already the government had asked farmers to delay planting of the main crop and that means
ဆူရာအဓိကပြုပင်တွေကိုနောက်ကျပြီးမှစိုက်ကြဖို့လယ်သမားတွေကိုပြောထားပြီးဖြစ်ပါတယ်အဲ့လိုလုပ်လိုက်တဲ့အတွက်စပားစိုက်တန်တဲ့ရိတ်သိမ်းတာတွေဟာနိုဝင်ဘာလမှာသွားပြီးပြုံကျနေပါလိမ့်မယ်ဈေးကွက်ထက်မှာဆန်တွေများနေပြီးတစ်ကဘာလုံးမှာရှိတဲ့ဆန်ဈေးတွေလည်းလက်ရှိတဲ့ထပ်ပြီးကြောက်မယ်ဆိုရင်ထိုင်းလယ်သမားတွေအတွက်အကြီးအသေးရောအကြီးအတွက်ပါကျဆင်းမဲ့သဘောဖြစ်နေပါတယ်
ကမ္ဘာငွေကြေးအကြတဲ့ပြဿနာနဲ့မကြခင်ကဖြစ်ခဲ့တဲ့ထိုင်းနိုင်ငံရဲ့မတည်ငြိမ်မှုတွေကနေထိုင်းနိုင်ငံရဲ့စီးပွားရေးကပြန်လည်နလန်ထူလာနေပေမဲ့စိုက်ပျိုးရေးလုပ်ငန်းတွေကတော့အခက်အခဲတွေကြုံနေရတော့မယ်လို့စူပူဝတ်ဆန်ချူကပြောပါတယ်။အာရှဆန်ဈေးကွက်ရဲ့ဆန်အဖြစ်သတ်မှတ်ထားတဲ့ထိုင်းနိုင်ငံရဲ့ဆန်ဈေးနှုန်းဟာနိုင်ငံခြားတင်ပို့မှုကျဆင်းနေတာကြောင့်မေလမှာနှစ်နှစ်အတွင်းအနည်းဆုံးကိုကျဆင်းသွားခဲ့ပါတယ်။ထိုင်းလယ်သမားတွေသတ်မှတ်ဈေးနှုန်းရနိုင်အောင်ထိုင်းအစိုးရကမေလထဲမှာအမှတ်တော်ကြီးတွေထုတ်ပေးခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအကူအညီဟာမလုံလောက်ဘူးလို့ထိုင်းဆန်ဆက်ပိုင်ရှင်များအသင်းဥက္ကဋ္ဌချန်ချိုင်းရတနာနူးကပြောပါတယ်။မိုးခေါင်ရေရှားတယ်ဆိုတာကိုဈေးကွက်ကတိလာတာနဲ့အမျှဆန်ဈေးတွေပြန်တက်လာမှာပါလို့လေယာစိုက်ပျိုးရေးအခြေအနေတွေကိုစောင့်ကြည့်နေကြတဲ့သူတွေဒီတွေကလည်းသုံးသပ်ပါတယ်။ဈေးကွက်ပြန်ကောင်းလာပြီးနည်းနည်းလောက်ကြာပြီးမှလယ်သမားတွေအနေနဲ့ပုံမှန်အခြေအနေတွေကိုပြန်ရောက်နိုင်မှာဖြစ်ပြီးစပားအထွက်နည်းတဲ့ကြားကာလမှာတော့အစိုးရကတူလောင်ထားတဲ့ဆန်တွေနဲ့အစားထိုးသွားရမှာဖြစ်တယ်လို့သူကပြောပါတယ်။ကမ္ဘာဆန်ဈေးကွက်ရဲ့သုံးပုံတစ်ပုံလောက်ကိုတင်ပို့နေတဲ့ထိုင်းနိုင်ငံရဲ့ပြပတင်ပို့မှုနှုန်းဒီနှစ်မှာတန်ချိန်တသန်းလောက်လျော့ကျသွားတာကြောင့်ထိုင်းကဆန်တွေကိုတင်သွင်းနေတဲ့နိုင်ငံတွေကိုထိခိုက်စေနိုင်ပါတယ်။ Rex Estopires ဟာကမ္ဘာဆန်အများဆုံးတင်သွင်းနေတဲ့ဖိလစ်ပိုင်အမျိုးသားဆန်နယ်ရိခာဌာနကပြောခွင့်ရပုဂ္ဂိုလ်ပါ
။ Definitely it will affect the Philippine supply.But you know Thailand is only one of the
Philippines ဆန်ပြန့်ဖြူးမှုကိုထိခိုက်မှာတော့သိကြပါတယ်ဒါပေမဲ့ထိုင်းနိုင်ငံဟာဖိလစ်ပိုင်ကိုစံတင်ပို့နေတဲ့နိုင်ငံတွေကတနိုင်ငံသာဖြစ်ပါတယ်မနေ့ကဒီဇင်ဘာမှာကျွန်တော်တို့စံဝယ်ဖို့အတွက်လေလံပြတော့ကျွန်တော်တို့အဓိကတင်ပို့မဲ့နိုင်ငံကဗီယက်နမ်နိုင်ငံဖြစ်ပါတယ
်ဖိလစ်ပိုင်ဟာနိုင်ငံပေါင်း6နိုင်ငံကစံတွေကိုအဓိကထားဝယ်ယူတင်သွင်းနေတာဖြစ်ပြီးဒီကြားထဲမှာရာသီဥတုစိုးစိုးဝါးဝါးဖောက်ပြန်မှုမဖြစ်သေးတော့ပြဿနာမရှိနိုင်ဘူးလို့ Estopires ကပြောပါတယ် 2008 ခုနှစ်တုန်းကတော့ရာသီဥတုဖောက်ပြန်တာနဲ့စံတူလောင်ထားတဲ့နှုန်းနည်းနေတာတွေကြောင့်စံတန်ကိုအမေရိကန်ဒေါ်လာ1000ကျော်သွားခဲ့ပါတယ်။ဒါကြောင့်စံတင်ပို့တဲ့နိုင်ငံတွေကပြပတင်ပို့မှုကိုထိန်းချုပ်ထားရတဲ့အထိဖြစ်ပေါ်ခဲ့ပါတယ်။ Conception Calpe ဟာ FAO ကုလသမဂ္ဂဆန္ဒရိက္ခာနဲ့စပ်ပျိုးရေးအဖွဲ့ကအကြီးတန်းစီးပွားရေးပညာရှင်တဦးပါ။အခုလိုမိုးကောင်ရေရှားဖြစ်နေတာကကမ္ဘောဒီးယားနိုင်ငံရဲ့စပားအထွက်နှုန်းကိုဆရာခိုင်နှုန်းနဲ့ထိုင်းနိုင်ငံမှာတော့600ခိုင်နှုန်းထိခိုက်သွားစေပေမဲ့ရေဘူးအဖြစ်တော့အာရှတိုက်ရဲ့စပားအထွက်နှုန်းဟာ2009ခုနှစ်ထက်စာရင်ပိုကောင်းမယ်လို့သူမကပြောပါတယ
်။ Indonesia even though they had a bad start and were also affected by drought they still
Indonesia နိုင်ငံမှာလည်းမိုးကောင်ရေရှားတဲ့ဒဏ်ကိုရင်ဆိုင်ရပေမဲ့စပားအထွက်နှုန်းပိုများပါလိမ့်မယ်။အိန္ဒိယမှာတော့မနှစ်ကမိုးမမှန်တဲ့အနေအထားနဲ့ကြုံရပြီးတဲ့နောက်ပိုင်းဒီနှစ်ထဲမှာစပားအထွက်ကောင်းမယ်လို့ခန့်မှန်းထားကြပါတယ်။တရုတ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းအထွက်ကောင်းကြပါလိမ့်မယ်။ဒါကြောင့်စပားအထက်စိုက်တဲ့တိုင်းပြည်တွေမှာအခုချိန်ထိကြည့်ရတာကတော့2010ခုနှစ်ဟာစပားအထွက်ကောင်းမဲ့နှစ်လို့ဆိုရမှာပ
ါအခုလိုအထွက်နှုန်းမြင့်လာတာနဲ့အစိုးရမှာတူလောင်ထားတဲ့စံတွေအများအပြားရှိနေတာတွေကြောင့်စန္ဒရိခာရှားပါမာတို့ဈေးတွေခုန်တက်ကုန်မာတို့ကိုစိုးရိမ်စရာမလိုဘူးလို့ Conception Calpe ကပြောပါတယ်